ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလက်စစ်စီမံကိန်းနဲ့ပတ်သက်လို့ကန့်ကွက်မှုတွေနဲ့ကြုံနေရတာကိုရှောင်ရှားနိုင်မယ်နီလာတွင်စဉ်းစားနေကြောင်းမြန်မာအစိုးရထိပ်တန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းပတ်ဝန်းကျင်ရေလှုပ်ရှားသူတွေကတော့တဘာဝပတ်ဝန်းကျင်ထိခိုက်မှုကြီးမားနိုင်တာကြောင့်စီမံကိန်းကိုဆက်မလုပ်ဖို့လိုလားနေကြတာပါ။အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြထားပါတယ်။
ပဝင်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့မြစ်ဆုံရေကာတာစီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားထိုးပေးအပ်တာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းနိုင်ငံခြားယင်းနှီးမြုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးတောင်ထွန်းကနေပြည်တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါအရင်သမ္မတဦးသိန်းစိန်လက်ထက်2011ခုနှစ်ကတည်းကစိုင်းငံ့ထားခဲ့တဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းကိုအစီအစဉ်အတိုင်းပြန်စနိုင်မှုတရုတ်နိုင်ငံဘက်ကဖိအားပေးပြောဆိုမှုတွေထွက်ပေါ်လာပြီးတဲ့နောက်မှာပဲမြမအစိုးရဘက်ကတုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့စိမ့်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့စီမံကိန်းကိုလုံးဝရပ်ဆိုင်ပစ်ဖို့လိုတယ်လို့ပြောပါတယ်။
သူတို့ကတော့လုံးဝချက်ကင်းလို့ပြောတာတော့သူတို့ကလည်းဘယ်နာချက်တယ်ဘယ်နာလို့လို့ကျွန်တော်တို့ကတော့ဒါဘယ်တူနေနေလို့ကြတော့မရှိဘူးလေအဲ့ဒါရှင်းနေတယ်ပြရတယ်ဒါတော့ဒါကမလုပ်တဲ့ project ကိုကျွန်တော်ပြောပြတာပဲအဲ့သူတို့ဘယ်လိုပြောင်းလဲမှာလဲဘယ်လိုလဲဆိုတာတော့ကျွန်တော်တို့ပြန်လာကြည့်မှာပေါ့ဒီတိုင်းသူကနေရာကြီးကြောင်းမှာလဲဘယ်လိုပြောင်းမှာလဲလို့တွေပေါ်ကြည့်ပြီးတော့မှာအာဒီဒီမှန်ကြီးကအဆောင်သူကောင်းကျိုးဆွေးကြည့်လို့ရှိမှာဆိုတော့ကျွန်တော်တို့ကဟိုဒါဝေဖန်တုတ်တက်လို့ရမှာပေါ့
တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကဒီမြစ်ဆုံစီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့ပတ်ဝန်းကျင်ထိခိုက်မှာကိုစိုးရိမ်နေကြတာပါဝင်းကြီးဦးတောင်ထွန်းကတော့ဆယ်တိဆောက်မဲ့နေရာမှာငလျင်ကြောရှိနေတာဆယ်အတွက်လိုအပ်တဲ့မိုးရေကန်ရဝင်းဟာအကျယ်ဝန်းအဖြစ်စင်ကာပူနိုင်ငံရဲ့နှစ်ဆလောက်ရှိမှဖြစ်တဲ့အတွက်ဒေသခံတွေထိခိုက်နစ်နာနိုင်တာတွေရှိနေတာတွေကိုနေပြည်တော်ကယင်းနှီးမြုပ်နှံမှုဆိုင်ရာညီလာခံမှာအတိအမှတ်ပြုပြောဆိုခဲ့ပါတယ်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကကိုစောတာဖိုးကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေကြောင်းလည်းထောက်ပြပါတယ်
။ဘယ်လိုပဲပြောမှ location နေရာပဲကြောင်းရမယ်ဖြစ်ဖြစ်အဓိကကဒီ area ကိုဒီဘဲဟာဒီကျွန်တော်တို့ဟိုဆိုတနိုင်ငံလုံးရဲ့ဆက်တွေ့ကြော်လည်းဖြစ်နေတယ်ပြီးတော့ဒီမှာ majority ရအများကြီးဒီမှာရှိနေတဲ့အခါမှာကျွန်တော်တို့ကဒီအကြီးစားဆဲတွေလုံးဝကိုဒါမဆောက်မှုတွေကကျွန်တော်တိုက်တော့တယ်အများထဲမှာတိုက်တော့တယ်အခုကမို့အရင်ကလည်းတိုက်ကြပြီးတော့မဆောက်ဖြစ်ခြင်းနဲ့အကြောင်းအရာတွေလည်းကျွန်တော်တို့ပညာရှင်တွေလည်းအများကြီးထောက်ပြပြောဆိုတာရှိရတော့အဓိကကတော့ကျွန်တော်တို့ဟိုဇာတုဝါပါတဲ့ဟာကိုဘာမှမချပြခင်မှာဒီခင်မှာတော့သူအရင်အစိုးရမချခင်ကပြောခဲ့တဲ့ကြည့်စာရရှိတယ်အစိုးရဖြစ်တဲ့အခါကျဗတိကြည့်လို့လို့တယ်ကျွန်တော်ထင်တာက
မြေဆုံရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့ဝင်းကြီးဦးတောင်ထွန်းရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံသားရေးဌာနကလက်တလောတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့စီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားကြောင်းအစောပိုင်းမှာပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးဟောင်လျုံကလည်းမကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းဒေသခံနိုင်ငံရေးပါတီခေါင်းဆောင်တွေဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကအကြီးအကဲတွေနဲ့တွေ့ဆုံပြီးမြစ်ဆုံစီမံကိန်းအပါအဝင်တရုတ်နိုင်ငံကလုပ်ငန်းတွေကိုထောက်ခံအားပေးကြဖို့လဲတိုက်တွန်းခဲ့ပါတယ်ရှင်။